ဥရောပသုံးနိုင်ငံခီးစဉ်ထွက်နေတဲ့မြန်မာသမ္မတဦးသိန်းစိန်အခုဆွစ်ဇာလန်နိုင်ငံကိုရောက်ရှိနေပါတယ်။သမ္မတဦးသိန်းစိန်အစိုးရလက်ထက်ဥရောပနိုင်ငံတွေနဲ့တန်တမာရေးရင်းနှီးဆက်ဆံမှုပိုနီးစပ်လာနေတာလည်းဖြစ်ပါတယ်။ဥရောပအစိုးရရဲ့အနေနဲ့ပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့မြန်မာနိုင်ငံတွင်မြန်မာအစိုးရရဲ့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေရှိမရှိသတိထားစောင့်ကြည့်ဆက်ဆံဖို့ဥရောပရောက်မြန်မာတွေကတော့သတိပေးပြောဆိုနေကြတာပါ။သမ္မတဦးသိန်းစိန်ရဲ့ဥရောပခီးစဉ်နောက်ဆုံးရသတင်းကိုတော့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင်
။စက်တင်ဘာလ၁ရက်နေ့ကနေစလို့ဆက်ရက်တာကြာမြင့်မဲ့အနောက်ဥရောပ၃နိုင်ငံခီးစဉ်အတွင်းဂျာမနီနိုင်ငံခီးစဉ်အပြီးမှာတော့စက်တင်ဘာလ၄ရက်နေ့ညနေပိုင်းကနေစလို့ဆွစ်ဇာလန်နိုင်ငံကိုမြန်မာသမ္မတဦးသိန်းစိန်နဲ့ကိုယ်စားလှယ်အဖွဲ့ရောက်ရှိနေတာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ကဆွစ်ဇာလန်သမ္မတနဲ့စက်တင်ဘာလ5ရက်နေ့မှာတွေ့ဆုံပြီးတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးပြုပြင်ပြောင်းလဲရေးဖော်ဆောင်နေတဲ့အချိန်ကြုံတွေ့နေရတဲ့စိန်ခေါ်မှုတွေနဲ့အတူဆွစ်ဇာလန်နိုင်ငံဘက်ကမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးထောက်ခံအားပေးကူညီမှုတွေနဲ့ပတ်သက်လို့နှစ်နိုင်ငံသမ္မတ2ဦးဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဆွေးနွေးပွဲအပြီးမှာတော့နှစ်နိုင်ငံသမ္မတတွေအပူတွဲပြီးသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တဲ့အကြောင်းပြည်ကြားရေးဝန်ကြီးဦးရထွက်ကသတင်းဖော်ပြထားပါတယ်။အခုလိုမျိုးသမ္မတဦးသိန်းစိန်အစိုးရလက်ထက်မှာအနောက်နိုင်ငံတွေနဲ့ဥရောပနိုင်ငံတွေစီကိုချဉ်ကပ်မှုတွေအရှိန်တွန်းမြင့်လာမှုနဲ့ဥရောပနိုင်ငံတွေဘက်ကလည်းစီးပွားရေးတန်ခတ်ပိတ်ဆို့မှုတချို့လျှော့ချပေးလိုက်တယ်လို့ချင်းငွေတချို့လျှော့ပေးတာမျိုးနဲ့အကူအညီတွေပို့တိုးပေးလာတဲ့အနေအထားပေါ်မှာမြန်မာအစိုးရရဲ့လက်တွေ့ကျတဲ့ဆောင်ရွက်မှုတွေရှိမရှိဆိုတာကိုသတိထားစောင့်ကြည့်ဆက်ဆံမှုဥရောပအစိုးရတွေကိုဥရောပရောက်မြန်မာတွေကသတိပေးပြောဆိုမှုတွေရှိပါတယ်ဦးသိန်းစိန်ဆိုရဟာအပြောနဲ့လက်တွေညီတဲ့လုပ်ရက်တွေကိုလှုပ်ဆောင်နေသလားဆိုတာကိုလည်းဥရောပခေါင်းဆောင်တွေကစမ်းစစ်ဖို့လိုတယ်လို့နယ်သာလန်ရောက်မြန်မာအရေးလှုပ်ရှားသူဦးမြတ်တီဟာကဆိုပါတယ
်။စီးပွားရေးပိတ်ဆို့မှုတွေကိုဒီစတဲ့ပြီးတော့ဖွင့်ပေးလိုက်တဲ့အချိန်မှာဥရောပသမဂ္ဂနေပြီးတော့လည်းတောက်လျှောက်ဖွင့်ပေးလိုက်တဲ့အချိန်မှာဒီဘက်ကနေပြီးတော့ဖွင့်ပေးလိုက်တဲ့စီးပွားရေးတွေဒီဘက်ကပေးခြင်းနဲ့ထပ်ပြီးတော့ပေးခြင်းနဲ့အတတ်ပညာတွေအသိပညာတွေကိုထပ်ပေးခြင်းနဲ့ဒါပေမဲ့သူယနေ့လာချင်းဒီသူတို့နောက်ဆုံးတတိယလိုင်းနေနဲ့သူတို့ရှေ့ဆက်ပြီးတော့2015ကိုကြော်နိုင်ဖို့အတွက်ဒါမှမဟုတ် 2015 ရွေးကောက်ပွဲသူတို့အချိန်ဆွဲရင်ဆွဲလိုက်မယ်နောက်တနေ့ဆွဲလိုက်မယ်ဒါမှမဟုတ် 2019 တိဖြစ်ရင်ဖြစ်သွားမယ်ဒီကြားထဲမှာသူတို့အလုပ်လုပ်ဖို့အတွက်ကိုသူတို့ဒီတစ်ဖက်ကနေပြီးတော့အယောင်ပြဖို့အတွက်လာချင်းဖြစ်သလိုတစ်ဖက်ကလည်းသူတို့ရဲ့အကူအညီတွေနဲ့သူတို့ရဲ့ထွက်ပေါက်တွေတက်ပြီးတော့အသက်ရှူရှောင်စူးစမ်းခြင်းဖြစ်တဲ့အတွက်အကိုတို့ဒီနယ်သာလန်ရောက်နေတဲ့အကိုတို့တက်နိုင်တဲ့ညီကိုတွေကနေပြီးတော့နယ်သာလန်အစိုးရကိုအကိုတို့ဦးသိန်းစိန်အစိုးရနဲ့ပတ်သက်ပြီးတော့သူတို့လှုပ်ဆောင်နေတဲ့အလုပ်တွေဒီလက်တွေ့ကြမှုတွေမရှိဘူးပြောဆိုမှုတွေကိုသတိထားပြီးတော့ဆောင်ရွက်ပါလို့အကိုတို့ကတော့ဒါမှမဟုတ်တိုက်တွန်းလာတာရှိတယ်
သမ္မတဦးသိန်းစိန်ဟာဆွစ်ဇာလန်ခီးစဉ်ပြီးရင်တော့သူ့ရဲ့ဥရောပခီးစဉ်အတွင်နောက်ဆုံးခီးစဉ်ဖြစ်တဲ့နယ်သာလန်နိုင်ငံကိုစက်တင်ဘာလ9ရက်နေ့မှာခရီးဆက်မှာဖြစ်ပါတယ်။သမ္မတဦးသိန်းစိန်ရဲ့နယ်သာလန်ခီးစဉ်အတွင်လက်ရှိမြန်မာနိုင်ငံတွင်းကနိုင်ငံရေးအခြေအနေပြုပြင်ပြောင်းလဲရေးဖော်ဆောင်နေမှုတွေနဲ့ပတ်သက်လို့ဓာတ်ရိုက်ဆွေးနွေးခွင့်ရဖို့နယ်သာလန်ရောက်မြန်မာနိုင်ငံသားတွေကနယ်သာလန်နိုင်ငံညာရေးဌာနကိုတောင်းဆိုထားပါတယ်။နယ်သာလန်ရောက်မြန်မာတွေအနေနဲ့သမ္မတဦးသိန်းစိန်ကိုလည်းအိတ်ဖွင့်ပေးစာဓာတ်ရိုက်ပေးနိုင်မှုစီစဉ်နေတဲ့အကြောင်းနယ်သာလန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကဒုက္ခတာဦးမိုးကျော်ကပြောပါတယ်
။နိုင်ငံရေးဝန်ကြီးဌာနကိုကျွန်တော်တို့ကဒီပြီးခဲ့တဲ့တစ်ရက်လောက်ပေါ့နော်ကျွန်တော်ဆက်သွယ်ပြီးတော့တူလာမယ်ဆိုတာသိတယ်ကျွန်တော်မေးတာလည်းပဲချင်းလာမှလည်းဘယ်နေ့လာမလဲပေါ့နော်အဲ့လိုမေးတော့သူတို့ကကျွန်တော်စီအကြောင်းပြန်ကြားလာတယ်။ခုနှစ်ရက်နေ့ကနေသူတို့စရောက်ပြီးတော့ကျွန်တော်တို့ဆန်ရက်နေ့နေမယ်လို့ပြောရတယ်လေ။ကျွန်တော်တို့ကအခုတူလာတဲ့ချိန်မှာစန္ဒပြတာထက်ဘူးပေါ့နော်။ကျွန်တော်ခုနကလို့ပေါ့ဒီရင့်ကျက်တဲ့ဒီနိုင်ငံရေးသမားတွေလှုပ်ထုံလုံနေတယ်နော်ကျွန်တော်လုပ်ဖို့ပဲစဉ်းစားရတယ်။ခုနကတူလာတဲ့ချိန်မှာခုနကလို့ဟိုရုံရင်ချမ်းတဲ့စကားတွေပြပြီးတော့ဆန္ဒပြမှာတော့မဟုတ်ဘူး။ကျွန်တော်တို့ကကျွန်တော်တို့ကဘယ်လိုလဲဆိုတော့ကျွန်တော်ရဲ့သဘောထားထုတ်ပြန်ကြေညာချက်ကိုသူ့ကိုအိတ်ဖွင့်ပေးစာတောင်ပေးမယ်။ပြီးလို့ရှိရင်ကျွန်တော်တို့ကဒီပြည်ထောင်စုဝန်ကြီးဌာနကိုလည်းကျွန်တော်တောင်ပေးမယ်ပေါ့နော်။ဟိုလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံရဲ့အခြေအနေပေါ်မှာအစားသဖြင့်ပေါ့ကျွန်တော်တို့အဲ့ဒါကိုတောင်းဆိုပြီးသူတို့ရှင်းပြပြောပြမှာဖြစ်ပါတယ်။ကျွန်တော်ရဲ့သဘောထားထုတ်ပြန်ကြေညာချက်ကိုကျွန်တော်တို့ကထုတ်ပြန်တဲ့အခါမှာအဲ့ဒီအစိုးရကိုလည်းပဲဒီထုတ်ပြန်ကြေညာချက်ကိုပြည့်မဲ့ပြင်ကိုကျွန်တော်အနေနဲ့ကလက်ရှိအစိုးရအနေနဲ့သူတို့ပြောထားတာနဲ့လက်တွေ့လုပ်နေတာတခြားစီဖြစ်နေတာလေ။ပြေးပြီးတော့ယုံကြည်မှုသဘောထားတွေပြေးပြီးတော့မလွယ်ဘူး။နေပေါ့နော်တခြားလိုအပ်တဲ့အကူအညီတအားကြီးဟိုလွန်ကျွန်ပြီးတော့ယုံကြည်မှုမရှိလိုက်ဘူးကျွန်တော်တို့အဲ့ဒါကိုတောင်းဆိုပြီးသူတို့ရှင်းပြပြောပြမှာဖြစ်ပါတယ
်နိုင်ငံတော်သမ္မတဦးသိန်းစိန်ဦးဆောင်တဲ့မြမကိုစလဲအဖွဲ့မှာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းပြန်ကြားရေးဝန်ကြီးဦးရထွန်းနဲ့ပြည်ထောင်စုဝန်ကြီးတချို့လိုက်ပါသွားကြတာဖြစ်ပါတယ်ဦးသိန်းစိန်က2013ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ10ရက်နေ့အထိဥရောပ5နိုင်ငံနော်ဝေဖင်လန်ဩစတီးယားဘယ်ဂျီယံနဲ့အီတလီနိုင်ငံတွေကိုတွားရောက်ခဲ့တယ်လို့2013ခုနှစ်ဇူလိုင်14ရက်ကနေ20ရက်နေ့အထိလည်းဥရောပ2နိုင်ငံဖြစ်တဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေကိုတွားရောက်ခဲ့ပါတယ်။အခုတတိယအကြိမ်မြောက်ဥရောပခီးစဉ်မှာတော့ဂျာမနီ၊ဆွစ်ဇာလန်နဲ့နယ်သာလန်နိုင်ငံတွေစီကိုတွားရောက်နေတာဖြစ်ပါတယ်ရှင်။